you very much for your time, Christina.
Thanks so much. It's a pleasure to be here.
Okay, Christina, ဒီပိုင်းမှာတော့ကျွန်တော်ကတိုင်းသားလူမျိုးစုပြဿနာကိုအဓိကထားပြီးမေ့ချင်ပါတယ်တိုင်းသားတွေနဲ့မြန်မာနိုင်ငံမှာအခုညီညာရေးဆိုတာအဝေးကြီးလိုပါသေးတယ်အပြစ်ခတ်ရဆဲရေးလည်းမစီကြသေးပါဘူးဆိုတော့ဒီတိုင်းသားပြဿနာမပြေလည်ရင်မြန်မာနိုင်ငံမှာအခုကျင်းပလာမယ့်အထွေထွေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတနိုင်တဲ့အခြေအနေကိုဘယ်လောက်ထိထိခိုက်မှုရှိနိုင်တယ်ထင်ပါသလဲခင်ဗျာ
Well, you know, the ethnic problem predates the military rule.
ဒီတိုင်းသားပြဿနာကစစ်အုပ်ချုပ်ရေးတွေမတိုင်ခင်လွတ်လပ်ရေးရတဲ့အချိန်တည်းကစပြီးတော့ရှိလာခဲ့တာပါ။နှစ်ပေါင်း60ကျော်ရှိလာခဲ့တဲ့ပြည်ပခါဖြစ်ပါတယ်။ဒီပြဿနာပြည်လေးရာတိုင်းပြည်အတွက်သိက္ခာရေးကြီးပါတယ်။တိုင်းသားဒေသတွေတောင်မှကတနိုင်ငံလုံးငြိမ်းချမ်းရေးတာယာဝတ်ပြောရေးအတွက်အရေးကြီးတာပါ။တိုင်းသားပါတီတွေအနေနဲ့သူတို့ဒေသတွေမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့ NLD တို့လာပြီးတော့ရှင်းပြိုင်မှာမလိုလားကြပါဘူး။ဒါဟာသူတို့နယ်မြေသူတို့ပါတီတွေပဲပြိုင်မယ်ဆိုတဲ့သဘောထားရှိကြပါတယ်။ဒါမဲ့လည်းကြံ့ခိုင်ဖွံ့ဖြိုး NLD တာဆညာနဲ့တခြားပြည်လုံးစုပါတီတွေကတော့အဲ့လိုမျိုးမယူဆကြပါဘူး။သူတို့ပါတီတွေဟာတပြည်လုံးနဲ့ဆိုင်နေဒါကြောင့်မလို့တိုင်းသားဒေသတွေမှာလည်းပြိုင်မယ်လို့ဆိုပါတယ်။ဆိုတော့ဒီမဲဆန္ဒရှင်တွေကဘယ်လိုယူဆကြမလဲဆိုတာသိပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်။တိုင်းသားပါတီတွေကိုပဲမဲပေးကြမှာလား။1990တုန်းကလို့တချို့ကပြည်လုံးစုပါတီတွေကိုပေးကြလေမလား။ပြည်လုံးချင်းပါတီတွေကိုမဲပေးခြင်းအပြင်ဒီပါတီကြီးတွေကတိုင်းသားရေးရာတွေကိုပို့ပြီးတော့ထည့်သွင်းချမှတ်တာကပို့ပြီးတော့ထိရောက်မှုရှိမလားဆိုတာလည်းကြည့်ရမှာပ
ါဒီညမှာတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေကြီးပဲစိတ်အင်အားကြီးလာတဲ့အင်အားကောင်းလာတဲ့ဆိုတဲ့ကိစ္စအဲ့လိုဖြစ်လာခြင်းဟာမြန်မာနိုင်ငံတပြည်လုံးဒီမိုကရေစီအပြည့်အဝဖော်ဆောင်နိုင်ရေးအတွက်အလားအလာကောင်းပါရဲ့လားခင်ဗျာ
Well, in the 2010 elections, of course, as we know, there were a lot of problems.
ဒီ2010ရွေးကောက်ပွဲတုန်းကပြဿနာတွေအများကြီးရှိခဲ့ပါတယ်။မဲတွေကိုကြံပြန်းကြံပြန်းလုပ်တဲ့ကိစ္စရှိခဲ့ပါတယ်။ဆိုတော့ဒီလူလူရဲ့သဘောထားအမှန်ကိုကျွန်တော်တို့မသိခဲ့ရပါဘူး။အဲတုန်းက NLD လည်းရွေးကောက်ပွဲမဝင်ခဲ့ဘူး။တိုင်းသားဒေသတွေမှာလည်း NLD မဲဆွဲတာမရှိခဲ့ပါဘူး။အခုလာမဲ့ရွေးကောက်ပွဲမှာတော့အရင်နဲ့မတူတဲ့ရလဒ်တွေကိုတွေ့ကြရမှာပါ။လွတ်တော်မှာအထူးသဖြင့်အထက်လွတ်တော်နဲ့ပြည်နယ်လွတ်တော်တွေမှာတိုင်းသားအမတ်တွေပို့ပြီးပါဝင်လာတာတွေ့ရမယ်ထင်ပါတယ်။ဒါမဲ့လည်းပြဿနာကတိုင်းသားနယ်တနယ်ထဲမှာသူတို့ပါတီတစ်ခုမှကရှိနေခြင်းပါပဲ။အထူးသဖြင့်1990ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့ပြီးတော့2010မှာသတိမောက်ခဲ့တဲ့ပါတီနဲ့2010ရွေးကောက်ပွဲအတွက်ဖွဲ့စည်းပြီးတော့အမတ်နေရာတွေရရှိခဲ့တဲ့ပါတီဆိုပြီးတော့တစ်ခုစီကွဲနေကြတာပါ။ရခိုင်ပြည်နယ်တစ်ခုထဲမှာဒါအဲ့လိုမျိုးပါတီတပေါင်းနဲ့ပြန်ပြီးဖြစ်သွားတာရှိပါတယ်။တခြားပြည်နယ်တွေမှာပြန်ပြီးတော့မပေါင်းနိုင်ကြပါဘူး။မဲဆန္ဒနယ်တစ်ခုထဲမှာအပြိုင်ဆိုင်ဖြစ်နေကြပါတယ်
။ဆိုတော့အဲ့လိုတိုင်းရင်းသားပါတီတွေဟာသူတို့မဲဆန္ဒနယ်အတွင်းမှာအပြိုင်ဆိုင်ဖြစ်နေကြတယ်ဆိုတော့ဒီချက်ဟာပြည်လုံးကျော်ပါတီကြီးတွေအတွက်အလားအလာကောင်းတယ်ဆိုတော့သဘောလိုယူဆနိုင်မလား။
Yeah, we don't really know, but of course it creates a
situation. တိကျတော့မပြောနိုင်ဘူးရှင်။တိုင်းသားမဲတွေကွဲသွားနိုင်တဲ့အနေထားတော့ဟုတ်ပါရဲ့။ဒါကြောင့်မလို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဒါမှမဟုတ် NLD အတွက်အလားအလာကောင်းနိုင်ပါရဲ့။တပါတီတည်းရှိတာဆိုရင်တော့အဲ့ဒီပါတီကပဲအနိုင်ရမှာပါ
။ဆိုရင်ဘယ်လိုပုံစံမျိုးပဲဖြစ်ဖြစ်ပေါ့လေ။ပြည်လုံးကျောပါတီကြီးတွေကနိုင်သွားပြီးတော့သူတို့ပါတီရဲ့မူဝါဒတွေလုပ်ငန်းစဉ်တွေမှာတိုင်းသားရေးတွေကိုပုံပြီးဖြစ်တင်လာတာပဲဖြစ်ဖြစ်။တိုင်းသားပါတီတွေပဲအင်အားကောင်းကောင်းနဲ့နိုင်ဘယ်လိုပဲဖြစ်တိုင်းပြည်လုံးကိုထွန်းချုံကြည့်မယ်ဆိုရင်လွှတ်တော်မှာတိုင်းရင်းသားပါတီတွေတိုင်းရင်းသားတွေရဲ့အင်အားကဘလို့စီလာနိုင်ပါလဲပူကောင်းလာနိုင်သလားဒီမဟုတ်
I think it's likely
အဲ့လိုမျိုးဖြစ်လာနိုင်တယ်လို့ကျွန်မထင်ပါတယ်ဒီရွေးကောက်ပွဲရလဒ်ကိုတော့စောင့်ကြည့်ရအောင်ပါပေါ့လေဒါမဲ့လည်းနောက်တက်လာမယ့်အစိုးရအပေါ်မှာတိုင်းရင်းသားပြည်ပခါပြည်လေရေးဖိအားတွေအများပြားကြားရောက်လာနိုင်ပါတယ်ဦးသိန်းစိန်အစိုးရက9နှစ်လုံးလုံးဒီပြဿနာပြည်လေရေးအတွက်အပြင်းထန်စ조사ခဲ့ပေမဲ့မပြေလည်သေးပါဘူးဒါကြောင့်မလို့နောက်တက်လာမယ့်အစိုးရလက်ထက်မှာဖိအားတွေပိုပြီးတော့ပြင်းထန်လာပါလိမ့်မယ်အပြည့်ခက်ရက်စဲရေးလောက်တာမကပြဿနာပြည်လေရေးငြင်းငြင်းရေးအတွက်ပါလှုပ်ဆောင်ဖို့လိုအပ်လာပါလိမ့်မယ်။တိုင်းသားပါတီတွေရွေးကောက်ပွဲမှာအခြေအနေတိတ်မကောင်းလှရင်တောင်မှဒီအတွက်နိုင်ငံတကာ PR တွေပြည်ရင်း PR တွေလာပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီပြဿနာကတနိုင်ငံလုံးစီးပွားဖွံ့ဖြိုးရေးအတွက်အထူးပဲထိခိုက်နေနာစေလို့ပါ။
တိုင်းသားပြဿနာပြည်လေဖို့အတွက်ဆိုရင်နိုင်ငံရေးအရာတိုင်းသားဒေသတွေကိုလုပ်ပိုင်ခွင့်ပုံမှုပေးအပ်ဖို့နဲ့တိုင်းသားဒေသကထွက်တဲ့ဇယံဇတာဘဝရတဲ့အခွန်ငွေကိုပြန်လဲခွဲဝေပေးရေးဒီကိစ္စနှစ်ခုမှာဘယ်အချက်ကပိုပြီးအရေးကြီးတယ်လို့ထင်ပါလဲဘယ်ဟောအရင်တိုင်တွဲသင်းတယ်လဲ
I think that these two things really go together
ဒီနှစ်ချက်ကအတူရှင်တွဲနေတယ်လို့ထင်ပါတယ်ဥပမာဆိုရင်တိုင်းသားတွေအနေနဲ့သူတို့ဒေသဇယံဇတာတွေကရရှိတဲ့ဘဏ္ဍာငွေတချို့တစ်ဝက်ကိုရရှိကြရဲဆိုပါစို့ ဒါမဲ့လည်းအခုလက်ရှိအခြေအနေမှာလို့ပြည်နယ်ဝန်ကြီးချုပ်ကဗဟိုကနေပြီးတော့ခန့်အပ်တဲ့ဝန်ကြီးချုပ်ဖြစ်နေရင်ပြဿနာကပြေလည်မှာမဟုတ်ပါဘူး။အခုလက်ရှိမှာဆိုရင်သမရအနေနဲ့ပြည်နယ်လွှတ်တော်ကလူဖြစ်စေစစ်တပ်ကလူကိုဖြစ်စေဘယ်သူကိုမဆိုတိုင်းသာဒေသတွေမှာဝန်ကြီးချုပ်ခန့်ထားနိုင်ပါရဲ့။ကရင်ပြည်နယ်ရခိုင်ပြည်နယ်တို့မှာစစ်ဗိုလ်တွေကိုခန့်အပ်ခဲ့ပါတယ်။ဒေသခံတိုင်းရင်းသားတွေအများစုသောတိုင်းရင်းသားတွေကဒီဝင်ကြီးချုပ်ဟာသူတို့အကျိုးစီးပွားကိုကိုစားမပြုနိုင်ဘူးလို့ယူဆစရာဖြစ်နေပါတယ်။ရရှိရဲ့အခွန်အရေးတချို့ကိုကင်တွယ်ခွင့်ရှိသည့်တိုင်အောင်မှဒီတိုင်းရင်းသားတွေရဲ့ဆန္ဒနဲ့အညီသုံးဆွဲပါမလားဆိုတာမျိုးရှိနေပါတယ်
။ဒီညမှာတိုင်းရင်းသားလွှတ်တော်တွေရှိနေရသားနဲ့သူတို့ဒေသကဝင်ကြီးချုပ်ကိုသူတို့ကိုယ်တိုင်သူတို့လွှတ်တော်အမတ်တွေကိုယ်တိုင်ရွေးချယ်ခွင့်မပေးတာဘာသဘောလဲဘ ਹੁ အစွာဒါကိုဘာကြောင့်ထိန်းချုပ်ထားရလို့ထင်ပါသလဲ
Well I think there's such a long history in Burma
ဘာပြေမှာကဒီတင်းမာမှုတွေရှိပြီးတော့ပြိုကွဲသွားမလားဆိုရဲစိုးရင်စိတ်ကကာလတာရှည်ဖြစ်လာတဲ့ကိစ္စပါအထူးသဖြင့်စစ်တပ်မှာဒီစိုးရင်မှုတွေရှိနေပါတယ
်ဒါပေမဲ့ဒါကအခြေမြင့်မရှိတဲ့စိုးရင်မှုပေါ့
Well, I think it is an unrealistic fear that you know
if the အခြေအနေမရှိတဲ့စိုးရင်စိတ်ပါပြည်နယ်ဝင်ကြီးချုပ်ကိုသူတို့ရွေးကောက်တင်မြှောက်ရုံနဲ့ဒီပြည်နယ်ဟာလွတ်လပ်တဲ့နိုင်ငံဖြစ်မသွားနိုင်ပါဘူးဒီနေ့ခါမှာဒီလိုစိုးရင်မှုကအခြေအနေမရှိတော့ပါဘူးတစ်ချိန်တည်းမှာပဲတိုင်းသားပြည်နယ်တွေနဲ့တိုင်းသားဒေသအစိုးရတွေဟာလူမျိုးစုဗမာတွေနဲ့ဗဟိုအစိုးရထက်အစ်စ်နိုင်တယ်ဆိုတာမျိုးမလုပ်ဖို့လည်းအရေးကြီးပါတယ်ပူရဲလှောက်ဆောင်နေသူအချင်းချင်းဆိုတဲ့သဘောမျိုးဖြစ်တတ်ပါတယ်
။ဟုတ်ကဲ့အထူးသဖြင့်အစူအစစ်တပ်ဟာတိုင်းသားဒေသတွေကိုသူတို့တိုက်ခိုက်သိမ်းပိုက်ထားတဲ့နိုင်ငံတွေလို့သဘောထားတယ်လို့ပညာရှင်တချို့ကတော့သုံးသပ်ကြပါတယ်။ပြီးတော့ဗမာလူမျိုးတွေဗမာလူမျိုးတချို့ပေါ့လေဒါ chauvinistic လို့ခေါ်တဲ့လူမျိုးကြီးဝါဒအမြင်နဲ့တိုင်းရင်းသားတွေကိုနှိမ်ချခွဲခြားဆက်ဆံတယ်ဆိုတဲ့သဘောထားမျိုးလဲတိုင်းရင်းသားတချို့မှရှိကြပါတယ်။ပညာရှင်တယောက်အနေနဲ့ဒီကိစ္စကိုဘယ်လိုသဘောရပါလဲခင်ဗျာ။
You know, you see this in every single country where you have a majority.
လူအဖြစ်မျိုးကိုလူများစုလူမျိုးချင်းနဲ့လူနည်းစုတိုင်းရင်းသားတွေရှိတဲ့နိုင်ငံတိုင်းလိုလိုမှာတွေ့ရတတ်ပါတယ်။ကိစ္စတော်တော်များများမှာဒါဟာလူမျိုးကြီးတွေကရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်ထားတာမဟုတ်ပါဘူး။ငါတို့လုပ်နေတဲ့လုပ်ရက်ကဟုတ်တန်ကောင်းတယ်ဆိုတဲ့သဘောနဲ့လုပ်နေတာပါ။ဒါမဲ့လည်းတိုင်းရင်းသားတွေဘက်ကျတော့ဒါဟာခွဲခြားဆက်ဆံနဲ့နှိမ်နယ်ဆိုတဲ့ခံစားချက်ဖြစ်နေပါတယ်။မင်းတို့အတွက်ကောင်းအောင်ပဲလုပ်နေတာငါတို့အတွက်မကောင်းဘူးဆိုတဲ့သဘောပါဒါကြောင့်မလို့ဒီကိစ္စမျိုးတွေဟာလူမျိုးကြီးလူများစုတိုင်းသတိပြုရမယ့်ကိစ္စပါ
ဒီညမှာမြန်မာနိုင်ငံကိုအိန္ဒိယနဲ့ကျွန်တော်နှိုင်းယှဉ်ကြည့်စီခြင်းပါတယ်အိန္ဒိယနဲ့မြန်မာဟာဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးလောက်မှအတူတူကနေခဲ့ကြတယ်ဒီမိုကရေစီစနစ်ပါညာအပါအဝင်ပေါ့လေနိုင်ငံရေးအသိပညာတွေလည်းအဲ့ဒီကပဲရခဲ့ကြတယ်ဒါပေမဲ့ဒီကနေ့အိန္ဒိယကိုကြည့်လိုက်ရင်အိန္ဒိယဟာပိုပြီးတော့ငြိမ်းချမ်းသာယာတဲ့ဒါဒီမိုကရေစီဆန်တဲ့ထွန်းကားတယ်နောက်ပြည်ထောင်စုစနစ်လည်းပဲသူတို့တည်ဆောက်နိုင်လို့ထင်ပါတယ်တကယ်တော့မြန်မာနိုင်ငံတဲ့အိန္ဒိယမှာကလူမျိုးစုကွဲလွဲမှုတွေကပိုတောင်များသေးတဲ့ကိစ္စပါအဲ့ဒါဘယ်လိုကြောင့်ကွာဟနေလို့ထင်ပါလဲ
So there is a genuine federal system in India
ဟုတ်ပါတယ်ဒီအိန္ဒိယမှာရေဘူးရအဖြစ် federal စနစ်ကိုကျင့်သုံးနေပါတယ်ဒါမဲ့လည်းအိန္ဒိယနိုင်ငံရဲ့ဘိုးအစိုးရကအမေရိကန်ပြည်ထောင်စုဗဟိုအစိုးရထက်အာဏာတွေပိုယူထားပါတယ်မြန်မာနိုင်ငံနဲ့ရှင်တော့အိန္ဒိယကပြည်နယ်တွေကမြန်မာနိုင်ငံကပြည်နယ်တွေထက်အာဏာတွေအခွင့်အရေးတွေအများကြီးပိုရရှိထားတာဖြစ်ပါတယ်နောက်ပြီးတော့မျိုးနယ်အဆင့်ကနေပြီးတော့ပြည်နယ်အဆင့်ထိအုပ်ချုပ်ရေးအရာရှိတွေကိုဒေသခံလူထုကရွေးကောက်တင်မြှောက်ခွင့်ရကြပါတယ်ပြည်နယ်အစိုးရကလည်းပြည်နယ်ရဲတပ်ဖွဲ့ကိုချုပ်ကိုင်ပါတယ်တရားရုံးတွေကိုပြည်နယ်ကချုပ်ကိုင်တယ်ငါးလုပ်ငန်းတွေစက်မှုလုပ်ငန်းတွေကိုလည်းပြည်နယ်အစိုးရကချုပ်ကိုင်ပါတယ်တိုင်းသားပြည်နယ်ကမူလာတန်းအကြောင်းတွေမှာတက်ဆိုင်ရာဘာသာစကားကိုဟင်ဒီအင်္ဂလိပ်စာတို့နဲ့အတူသင်ရပါတယ်
တချို့ကလည်းမြန်မာနိုင်ငံကိုအိန္ဒိယနဲ့အင်ဒိုနီးရှားနဲ့ပုံပြီးနှိုင်းယှဉ်ကြင်ကြပါတယ်။အင်ဒိုနီးရှားမှာကဖက်ဒရယ်စတစ်ကဘယ်ပုံဘယ်နည်းဘယ်လောက်ထိအလုပ်ဖြစ်နေဆိုတာလဲသုံးသပ်ပြပါဦးခင်ဗျာ
။ Well I think that you know the Indonesian model actually
ဒီအင်ဒိုနီးရှားပုံစံကတော့တိုင်းသားပြည်နယ်တွေကိုတိုက်ပြီးတော့မဆွဲဆောင်နိုင်ပါဘူး။အင်ဒိုနီးရှားမှာနိုင်ငံရေးပါတီတွေအားလုံးကဖြီလုံးချွတ်ပါတီတွေဖြစ်ဖို့လိုအပ်ပါတယ်။ဒေတာရဲပါတီမဖြစ်ရပါဘူးအာချေးပြည်နယ်တခုပဲခြင်းချက်ဖြစ်ပါတယ်အာချေးနဲ့ငြိမ်းချမ်းရေးသဘောတူညီမှုလုပ်တော့တိုင်းသားပါတီဖွဲ့ပြီးတော့ဒေတာရင်းနဲ့ပြည်နယ်ရင်းရွေးကောက်ပွဲဝင်ခွင့်ပေးရခဲ့တာဖြစ်ပါတယ်မြန်မာပြည်မှာလိုပါပဲဒါမဲ့လည်းပြည်တော်စုအစ်စ်မှာတော့ဝင်ပြန်ခွင့်မရှိပါဘူးအဲ့စနစ်ကတော့မြန်မာပြည်ကတိုင်းသားတွေလက်ခံနိုင်မဲ့စနစ်တော့မဟုတ်ပါဘူး
ဆိုတော့မြန်မာနိုင်ငံမှာဒီတိုင်းရင်းသားပြဿနာကိုမဖြေရှင်းနိုင်ဘဲနဲ့ဒီမိုကရေစီအပြည့်အဝထွန်းကားလိမ့်မယ်လို့မျှော်လင့်နိုင်ပါသလားခင်ဗျာ
well I think that it won't be a full-fledged democracy
မြန်မာပြည်မှာတော့စစ်တပ်ကနိုင်ငံရေးမှာဒီလောက်ထိကြီးကြီးမားမားနေရယူနေတဲ့ဒီမိုကရေစီအပြည့်အဝမထွန်းကားနိုင်ပါဘူးဒ democracy ဆိုတာပုံစံမျိုးမျိုးနဲ့ရှိပါရင်နိုင်ငံတိုင်းမှာကိုယ်ပုံစံကိုကိုယ်ရွေးကိုယ်တမိုင်ကိုယ်အခြေအနေနဲ့လိုက်လျောညီထွေရှိမဲ့အစအုံအနေနဲ့ဖွဲ့စည်းထူထောင်ကြရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းဒီမိုကရေစီဖြစ်ထွန်းနိုင်ပါတယ်ဒါမဲ့လည်းတည်ငြိမ်မှုငြိမ်းချမ်းမှုရရှိဖို့ကတိုင်းရင်းသားပြည်ထောင်စုကိုဖြည့်ဆည်းရမှာဖြစ်ပါတယ်စစ်တပ်ကလည်းငြိမ်းချမ်းရေးတကယ်မရသေးရင်နောက်ဆုံးမှာမဟုတ်ပါဘူးအထူးသဖြင့်တိုင်းရင်းသားအစိုးရတွေတိုင်းရင်းသားတွေခွဲမထွက်ဘူးဆိုတာသူတို့ယုံကြည်လက်ခံမှုမရှိရင်ပြန်ဆုံးမှာမဟုတ်ပါဘူ
းဟုတ်ကဲ့ဖာမန်လူတချို့ကပေါ့ဗျာထိုင်းနိုင်ငံဟာတချိန်တုန်းကငါတို့မြန်မာနိုင်ငံရဲ့အရှိကိုရောက်နေတယ်အခုငါတို့မြန်မာနိုင်ငံဟာထိုင်းနိုင်ငံရဲ့အရှိကိုရောက်သွားပြီလို့ဆိုကြတယ်အဲ့ဒါခရစ်စတီနာလက်ခံပါလားခင
်I think that you know
ထိုင်းနိုင်ငံကတော့ဒီအစ်စ်ဆိုးရဖြစ်လိုက်ဒီမိုကရေစီပြန်လာလိုက်နဲ့တလှည့်စီဖြစ်နေပါတယ်။ဒါမဲ့လေထိုင်းနိုင်ငံမှာအမတန်အင်အားခိုင်မာတဲ့အရက်ဖက်အုပ်ချုပ်ရေးရန်ရာရှိနေပါတယ်။သိပညာတတ်တဲ့ဝန်ထမ်းအဖွဲ့စီရှိပါတယ်။ထိုင်းနိုင်ငံမှာစစ်ဆိုးရတွေတက်လာတဲ့တိုင်အောင်တိုင်းပြည်ဖွံ့ဖြိုးရေးမူဝါဒကိုအုပ်ချုပ်ရေးရန်ရာကလွတ်လွတ်လပ်လပ်အကောင့်ထဲပေါ်နိုင်ပါတယ်။မြန်မာပြည်မှာကြတော့အုပ်ချုပ်ရေးရန်ရာဝန်ထမ်းအဖွဲ့ကြီးရဲ့ကိုစစ်ဘော်တွေပဲအမြောက်အများဝင်ရောက်လာကြပါတယ်။ဆိုတော့ဒီဝန်ထမ်းအဖွဲ့ကြီးဟာစစ်တပ်အကျိုးစီးပွားချဲ့ထွင်မှုဖြစ်နေပါတယ်။ဒါဟာအပေါ်ကနေပြီးတော့အောက်ခြေအဆင့်ထိဖြစ်နေတာပါ။ပြည်သူအကျိုးတကယ်ထမ်းဆောင်တဲ့အရေးချင်းပြည့်မီတဲ့အရက်ဖက်ဝန်ထမ်းရန်ရာဖြစ်အောင်လို့အချိန်ယူတည်ဆောက်ရပါလေဦး။